သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တောရာရှိမြောက်စက်တင်ဘာလ29ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရယ်အောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများဝန်ကြီးချုပ်အန်သိုနီအယ်ဘနီစီသည် UK ဩစတြေးလျဆက်ဆံရေးကိုချီးကျူးဂုဏ်ပြုရန်နှင့်အဆုံးရောက်လှုပ်ရှားမှုများမြင့်တက်လာခြင်းအားစမ်းကျင်တဲ့အနေဖြင့်အရေးယူရန် UK Labour Party Annual Conference တွင်မိန့်ခွန်းပြောကြားခဲ့ပါသည်။ဩစတြေးလျဝန်ကြီးချုပ်ဟောင်းဂျူလီယာဂစ်လာဒ်အပါအဝင်ပရိသတ်တွေကိုမစ္စတာအယ်ဘနီစီကနိုင်ငံရေးမှာယုံကြည်မှုပြက်ပြားသွားတာဟာတကဘာလုံးကနိုင်ငံရေးသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတစ်ခုဖြစ်ကြောင်းပြောဆိုသွားပါတယ်။ American အာဏာပိုင်များသည် Michigan ရှိ Mormon ဘုရားကျောင်းတွင်လူအသေးပြောက်များသောပြစ်ခတ်မှုအားစုံစမ်းစစ်ဆေးလျက်ရှိပါတယ်။ Grand Blanc မြို့နယ်ရှိ Church of Jesus Christ of Latter Day Saints ရဲ့ဘုရားကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးနောက်အနည်းဆုံးလူ2ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါတယ်။လောင်စာဆီနဲ့ဆေးဘက်ဆိုင်ရာထောက်ပံ့မှုပြတ်တောက်မှုကြောင့်ဂါဇာရှိဂျမ်းမာရေးအာဏာပိုင်များကအနီးအနားရှိဆေးရုံကိုရက်တစ်ခုလုံးကိုပိတ်ပင်ရန်နှီးကပ်နေပြီလို့သတိပေးလိုက်ပါတယ်။ Australian တူနာပြူGene Philippi Miller သည်ဂါဇာတွင်၎င်းရဲ့စတုထမြောက်အလှဲ့ချရောက်ရှိလာပြီးဆေးရုံကိုတက်များဖြင့်ပြုလုပ်ထားပြီးလာပေါင်းများစွာလဲပတ်နိုင်ရန်ဒီဇိုင်းလုပ်ထားကြောင်းပြောဆိုသွားပါသည်။ ABA ကမနက်ဖြန်စက်တင်ဘာလ30ရက်နေ့တွင်အစည်းအဝေးခေါ်ဆိုရန်စီစဉ်ထားတော်လဲငွေချေးသူများနှင့်ယင်းဤမြုပ်နှံသူများသည်စိတ်ပြက်ဖွယ်ဖြစ်နိုင်ပြီးဘဟုဗံဗုဒ္ဓဖွဲ့ရဲ့ငွေသားနှုံထားကိုခိတ္တဆိုင်ငတ်ထားမည်ဟုခြေခြေပြန့်ပြန့်သတင်းများထွက်ပေါ်နေပါသည်။လစဉ်အစည်းအဝေးကစားနှစ်ခုကြားတွင်ငွေချေးဖောင်းပွားမှုသည်မျှော်လင့်ထားသည့်ထက်ပိုမိုမြင့်မားလာပြီးနောက်3.6%ခန့်သို့ရွှေရှားပွဲမရှိဟုဆိုပါသည်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကကုလသမဂ္ဂထွေထွေညီလာခံမှာပါလက်စတိုင်းကိုပြည်내ဖြစ်သိမှတ်ပြုရန်ဆုံးဖြတ်ချက်ကိုရှုံးချပြီးနောက်ဖေရိုအစိုးရရဲ့ဆုံးဖြတ်ချက်ကိုဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကထပ်မံတည်ပြုပြောဆိုလိုက်ပါတယ်။ပါလက်စတိုင်းနိုင်ငံကိုအသိမှတ်ပြုတဲ့အနေနဲ့ဩစတြေးလျ၊ကနေဒါ၊ဗြိတိန်တို့ပူးပေါင်းမှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံသားဝန်ကြီးကအစိုးပိုင်းကအတည်ပြုပြီးနောက်မစ္စတာအယ်ဘနီစီရဲ့မှတ်ချက်ထွက်ပေါ်လာခြင်းဖြစ်ပါတယ်။နေ့စဉ်သတင်းတူ news flash များပိုမိုချားသိရန် SPS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ